နိုင်ငံ Glasgow မြို့မှာကျင်းပနေတဲ့ COP26 ဥရယာတီပြောင်းလဲမှုဆိုင်ရာညှိနှိုင်းခံကိုကနဦးအစီအစဉ်တိုင်းတောက်ကြနေမှာအဆုံးမတန်နိုင်ပေဒီကနေ့စနေနေ့အထိဆက်ပြီးတော့ကျင်းပနေပါတယ်။ကြောင်မီတွေထုတ်လို့အသုံးပြုမှုနဲ့ပတ်သက်လို့သဘောတူညီချက်မရသေးတဲ့အတွက်အခုလိုရက်တိုးဆွေးနွေးကြတာပါ။သက်ဆိုင်တဲ့နိုင်ငံအားလုံးရဲ့အမြင်တွေကိုနားထောင်ပြီးတော့ဟန်ချက်ညီညီနဲ့စုပေါင်းဆောင်ရွက်နိုင်အောင်လုပ်ကိုင်နေပါတယ်လို့ COP26 ညှိနှိုင်းခံအုပ်ချအလုတ်ရှာမန်ရဲ့ကြေညာချက်ကိုညှိလာခန့်အင်းနဲ့ဆက်မနာမှာတောက်ကြနေညကဖော်ပြထားပါတယ်။သဘောတူညီချက်မူကြမ်းထွက်တာနဲ့ထုတ်ပြန်ပေးမယ်လို့လည်းဖော်ပြထားပါတယ်။ကဘာကြီးပုံလွှဲလာနေတာကိုဝိုင်းဝန်းဖြည့်ရှင်တဲ့အနေနဲ့စစ်မှုထုံငါးစကာလကရှိခဲ့တဲ့အခုချိန်ထက်1.5 ဒီဂရီဆယ်လ်ဆီယက်အထိကျော်မလာအောင်လို့ထိန်းထားနိုင်ရေးနိုင်ငံပေါင်း198နိုင်ငံကကိုယ်စားလှယ်တွေဆွေးနွေးနေတာပါ။ဥရယာတီပြောင်းလဲမှုကဘေကြီးကိုရှောင်လွှဲနိုင်ရေးအဲ့ဒီအခုချိန်ထက်ကျော်မလာအောင်ထိန်းထားမှဖြစ်မယ်ဆိုပြီးတော့2015ခုနှစ်ပြည်သက်မှာနိုင်ငံသုံးသဘောတူညီခဲ့ကြတာဖြစ်ပါတယ်။တောက်ကြနေမနေ့ကထုတ်ပြန်တဲ့သဘောတူညီမှုဒုတိယအမှုကျမ်းမှာတော့ဖလုံအိမ်တက်ငွေထုတ်လုပ်မှုကိုဒီဆယ်စုနှစ်မှာတဲ့အများဆုံးရှော့ချဖို့ဖော်ပြထားပါတယ်။ဒါအပြင်ဥရယာတီပြောင်းလဲမှုနဲ့ပိုးပြီးတော့ကြုံတွေ့နေရတဲ့ဆင်းရဲတဲ့တိုင်းပြည်တွေကိုချမ်းသာတဲ့တိုင်းပြည်တွေကငွေကြေးထောက်ပံ့ကူညီဖို့အဲ့ဒီတိုင်းပြည်တွေကစီးပွားရေးလုပ်ငန်းတွေမှာကမ္ဘာနယ်အောက်ဆိုက်တက်ငွေထုတ်လုပ်မှုကျသွားအောင်ဘိုင်းကူဖို့အမှုကျမ်းမှာဖော်ပြပါရှိပါတယ်။ဖလုံအိမ်တက်ငွေကိုချမ်းသာတဲ့တိုင်းပြည်တွေကအဓိကထုတ်လုပ်နေတာဖြစ်ပေမဲ့လို့အဲ့ဒီဒဏ်ကိုဆင်းရဲတဲ့တိုင်းပြည်တွေကပိုးပြီးတော့ကြုံနေရတာပါ။ဥဒုရာဒီပြောင်းလဲမှုနဲ့တဟဆာတာဖြစ်အောင်လုပ်ကရင်လက်ရှိပေးနေတဲ့အကူအညီတွေမလုံလောက်တဲ့အတွက်2025ခုနှစ်အရမှာအနည်းဆုံး20တိုးပေးဖို့လဲချမ်းသာတဲ့အတိုင်းတွေကိုမူကျင်းမှာတိုက်တွန်းထားပါတယ်။လောလောဆယ်မှာတော့အမေရိကန်နဲ့တရုတ်တို့ကဒီဆယ်စုနှစ်အတွင်းဖလုံအိမ်တက်ငွေထုတ်လုပ်မှုလျှော့ချရေးပို့လို့ဖို့နှစ်နိုင်ငံသဘောတူလိုက်တယ်လို့နိုင်ငံပေါင်း100ကျော်တို့ကလည်း2030ပြည့်နှစ်အရမှာစစ်တော်ပြုံးနေမှုအဆုံးသတ်ဖို့ဒီဆယ်စုနှစ်ကုန်မှာမိသိန်းတက်ငွေထုတ်လုပ်မှုကို30%လျှော့ချဖို့သဘောတူညီထားပါတယ်။